စကိုင်းတိုင်းကံလူမျိုးနယ်အတွင်းပစီကြီးကျွာကိုဒီနေ့ညနေ2နာရီခွဲလောက်ဝင်းကျင်မှာစစ်ကောင်စီတပ်အင်အား200ကျော်လောက်နဲ့ကျေးရွာအတွင်းကိုဝင်ပြီးနေပြည်တော်ရှင်းလင်းလုပ်နေကြတယ်လို့ဒေသကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ပစီကြီးကျွာကိုစစ်ကောင်စီကအေပီလ17ရက်နေ့ကလေကြောင်းကနေတိုက်ခတ်ခဲ့ပြီးတဲ့နောက်နေ့စဉ်ဒီပါလေရင်တွေပြန်ဝဲစောင့်ကြည့်တာမျိုးတွေရှိခဲ့တယ်လို့လည်းဒေသခံတွေနဲ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ဒီအကျိုးဆက်ဘယ်လိုရှိပါလဲ။ပေးပို့ထားတဲ့တဲ့ကိုအခြေခံပြီးဘက်ခင်တွေပြပြပေးပါအောင်ခင်ဗျာ
။ဧပြီလ17ရက်နေ့ကပစိကြီးကျေးရွာကိုစစ်ကောင်စီတပ်ဖွဲ့တွေလေကြောင်းကနေပစ်ခတ်တိုက်ခတ်ခဲ့တာကြောင့်လူပေါင်း190ကျော်သေဆုံးခဲ့ကြတာပါ။စစ်ကောင်စီတပ်တွေဟာလေကြောင်းကနေတိုက်ခိုက်မှုအပြီးနောက်ရက်တွေမှာလည်းလေကြောင်းကနေပဲထပ်ပံစောင့်ကြည့်ရာပစ်ခတ်တာတချို့လည်းရှိခဲ့ပါတယ်။ပစိကြီးကျေးရွာအနီးတစ်ဝိုက်မှာစစ်ကောင်စီစစ်ကြောင်းကအင်အား40ဝန်းကျင်စီနဲ့စစ်ကြောင်းတွေခွဲပြီးကင်းပုံးဝင်စောင့်ကြည့်နေကြတာမျိုးတွေလည်းရှိခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကနေ့ဧပြီလ19ရက်နေ့နဲ့2နာရီခွဲဝင်းကျင်လောက်မှာတော့စစ်ကောင်စီတပ်ဖွဲ့တွေဟာအင်အား200ကျော်နဲ့စစ်ကြောင်း2000ခွဲပြီးပစိကြီးရွာကိုဝင်ရောက်လာခဲ့တယ်လို့အလဲတိုက်နယ်ကာကွယ်ရေးတာဝန်ခံကိုဗလာကြီးက VOA ကိုအခုလိုပြောပါတယ
်။နေ့ကကျွန်တော်ပြောတဲ့သဘဲနှစ်ခုကိုသူတို့ကျွဲက3စီးနဲ့ကားလေး3စီးနဲ့လာပြီးတော့ခြားသွားတာဗျ။ပြီးမှညပိုင်းကို9နာရီလောက်ထင်တယ်သူတို့ကူးလာတာကူးပြီးမှမလဲမှညအိတ်တာဗျ။မနက်ကခုနှစ်နာရီဝဲလောက်သူတို့ထွက်ခဲ့တာအခုပစီကြီးတွေကဝင်သွားပြီဗျ2နာရီ20လောက်ကမှဝင်သွားတာဗျအဲ2ချောင်းခွဲဝင်လာမှရေဟွာတောင်ဘက်ကအင်အား100ကျော်လောက်ပေါ့နော်မြောက်ဘက်ကလည်းအင်အား100ကျော်လောက်နဲ့အဲစုစုပေါင်းအင်အား200ကျော်နဲ့ထိုးလာတာဗျအခုလောဆိုတော့မှုနောက်နေတော့မှရှိပြည့်ရဲ့ဗျရှင်ရတော့ဘာမှတော့မသိရသေးဘူ
းစစ်ကောက်စီတက်ဖွဲ့တွေဟာပစီကြီးကျေးရွာကိုလေချောင်းကနေပြစ်ခတ်တိုက်ခတ်ခဲ့ပြီးတဲ့နောက်နေ့စဉ်ဆိုသလိုလေချောင်းကနေစောက်ကြည့်တာကျေးရွာအနီးအနားမှာကင်းပုံးတွေဝှက်ပြီးစောက်ကြည့်တာမျိုးတွေလုပ်နေခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါရယ်။လက်ရှိမှာပစိကြီးကျေးရွာရဲ့အနေအထားနဲ့ပတ်သက်လို့ကိုဗလာကြီးကအခုလိုပြောပြပါရယ
်။18ရက်နေ့အထိကိုသူတို့ဝဲတော့မယ်မနေ့က18ရက်နေ့တရက်ပဲမဝဲတာပေါ့နော်။အဲမနေ့ကတရက်ပဲမဝဲတာဗျ။ယနေ့ရက်တရက်တော့ဝဲတယ်။အာသူတို့ကတော့လက်ရှိလည်းနေရာယူထားစဲနေမှာပါ။အာအခုဒီလိုစစ်ကြောင်းထိုးဖို့ဟိုကင်းထိုးရလဲဖြစ်နိုင်တယ်ဗျ။သူအခုသဘက်နှကိုစာတင်ကြောင်းထဲမှာလဲသူတို့ဟိုတာယာတင့်ပေါ့နော်ဟိုတန်ကြက်ကတင့်တော့မဟုတ်ဘူးတာယာနဲ့တင့်နှစီရတော့ရောက်နေတယ်လို့ကြားရတယ်
။စကိုင်းတိုက်ကပ်ဘလူးမြို့နယ်မှာဧပြီလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဒေသခံရာနဲ့ချီတေဆုံးခဲ့ရတဲ့ပစိကြီးကျေးရွာတဝိုင်းအခုရပိုင်းစစ်တပ်တွေဖျက်ချထားတာကြောင့်ဒေသခံတွေစိုးရိမ်နေကြပြီးတော့မကြခင်ပါပဲ။အခုလိုရာနဲ့ချီတဲ့အင်အားနဲ့ကျေးရွာအတွင်းကိုစစ်ကြောင်းထိုးဝင်လာခဲ့တာဖြစ်ပါတယ်။အခုဆိုရင်တော့ကျေးရွာ6ရွာထက်မနည်းကရွာသားတွေဟာရွာပြင်ပေးလို့ရမှာပုတ်ခုနေကြပါတယ်။ဧပြီလ17ရက်လေကြောင်းတိုက်ခတ်ခံရပြီးတဲ့နောက်အနီးနားချင်းရွာအပါဝင်ရွာ6ရွာလောက်ကဒေသခံတွေဟာအဝိထေစားတောက်ရေးအတွက်လိုအပ်တဲ့ရိတ်ခါတခုမှမယူနိုင်ပဲအလွတ်ထွက်ပြေးခဲ့ရတာကြောင့်နေထိုင်စားတောက်ရေးတွေမှာအတော့ကိုဒုက္ခရောက်ကြရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့ဝင်တွေကပြောပါတယ်။စစ်ပေးဆောင်တွေစားတောက်ရေးအတွက်ကာကွယ်ရေးအဖွဲ့တွေကရိတ်ခါနဲ့ထမင်းဟင်းတွေချက်ပြုတ်ပေးပို့တာမျိုးတွေလုပ်နေပေမဲ့လို့စစ်ပေးတိတ်ချောင်ရတဲ့အရေးအတွက်များလွန်းတာကြောင့်အလုံးကိုတော့မထောက်ပံ့နိုင်သေးဘူးလို့ပြောပါတယ်။တချို့စစ်ပေးတိတ်ချောင်တွေကသူတွေဟာကာကွယ်ရေးတပ်ဖွဲ့တွေလက်လန်းမမီနိုင်တဲ့နေရာမျိုးတွေမှာရောက်နေကြတာမျိုးတွေလည်းရှိနေတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေကရှာဖွေပြီးကူညီပေးနိုင်ဖို့အတွက်ဆောင်ရွက်နေကြတယ်လို့လည်းမလဲတိုက်နယ်တာဝန်ခံကပြောပါတယ်။ပစိကြီးချင်းရွာကိုစစ်ကောင်စီကအခုလိုလေကြောင်းကတိုက်ခတ်ခဲ့တဲ့အပေါ်မှာကုလသမဂ္ဂနဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေအပါအဝင်နိုင်ငံတကာတိုက်ဝဲကပြစ်တင်ရှုတ်ချခဲ့ကြပါတယ်။စစ်ကောင်စီပြောခွင့်ရကတော့အဲ့ဒီဒေသမှာ PDF အဖွဲ့တွေရှိနေတယ်ဆိုတာသတင်းရတဲ့အတွက်ဗုံးကျဲတိုက်ခိုက်တာဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခိုက်မှုတွေကြောင့်စကိုင်းတိုင်းအထွေမှာတိုက်ဆုံသူတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေကြတဲ့စစ်ပေးကြောင့်ဒုက္ခသည်တွေအရေအတွက်ဟာတစ်နေ့ထက်တစ်နေ့ပိုးပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကစွပ်စွဲထားပါတယ်ရှင်